Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်နှစ်တကူချိန်ခါသမယမှာမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မြန်မာနှစ်ဆန်းတရနေ့ဖြစ်ပါသေးရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုက်လိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံဖြစ်နေပါပြီရှင်ဒီညအစီအစဉ်မှုကကျမစုမုံပါရှင
်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သက်အခါသမယဖြစ်ပါစေရှင်ကျမသင်္ကီထိုက်ပါတမရဦးထင်ချောရဲ့ပြည်ထံလူငိမ့်ခွင့်နဲ့အချင်းချနေသူတချို့ဒီကနေ့လွတ်လာပါတယ်အီကွေဒေါ်နဲ့ဂျပန်နိုင်ငံတို့မှာတော့ငလျင်တန်ကနေအရေးပေါ်ကဲဆယ်နေရပါတယ်အာဖဂန်နစ္စတန်မှာဒီနေ့ပထမ3လအတွင်းတေဆုံးထဏ်ရာရသူ2000နီးပါးရှိနေပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့မြန်မာနှစ်ဆန်းတရနေ့မှာသမရဦးထင်ကျော်ရဲ့လူငိမ့်ချမ်းသာခွင့်နဲ့အကျဉ်းသားတချို့ပြန်ပြီးတော့လွတ်လာပါတယ်လွတ်မြောက်ဖို့အတွက်ထောင်ထဲမှာဘယ်သူတွေကြံနေခဲ့ပါသေးသလဲ
ဆောင်ထဲမှာတော့တန်နေလူတွေဆီမကောင်းကြဘူးမတရားအသိလို့ပါလာပေါ့ဆောင်းဝါးလေးလို့ဆိုရင်အဲသူတို့ကပြင်းမှုစစ်တန်တွေကိုတကယ်တမ်းကြရင်တော့စစ်မှုကခံရတယ်လို့ပြောတယ်အဲမဲ့လို့သူတို့လူတက်မှုတွေပုံမှန်တ
ခါချန်ရှိနေသေးတဲ့နိုင်ငံရေးသမားတွေကိုပြန်ပြီးတော့လှုပ်ပေးဖို့တောင်းဆိုကြတဲ့သတင်းအသေးစိတ်မကြခင်နားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းအစိုးရတက်လက်ထက်ဘာသာရေးလွတ်လပ်ခွင့်အခြေအနေတိုးတက်လာစရာတွေတွေ့ပေမဲ့အစိုးရရတဲ့အခြေအနေလဲကြံနေသေးတယ်ဆိုတဲ့အကြောင်းဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းတနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိငီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင
်အီကွေဒေါ်နိုင်ငံတွင်လှုပ်ခတ်ခဲ့တဲ့အင်အားပြင်းကလေးချောင်းတေဆုံးသူအရေးအတွက်89ဦးအထိတိုးလာပြီးယာနဲ့ချီထန်ရာရပါတယ်အရေးပေါ်အခြေအနေဆိုင်ရာတာဝန်ရှိသူတွေရဲ့ညွှန်ကြားချက်တွေကိုပြည်သူတွေဘက်ကလိုက်နာကြဖို့ကိုလည်းဒုတိယသမ္မတဟော့တ်ကေဂလတ်စ်ကပန်ကြားလိုက်ပါတယ်
Ya los ciudadanos con la guía de la fuerza pública han procedido a esta movilización que se está realizando.
ရေဘော်ချင်းနေဆိုင်ရာတာဝန်ရှိသူတွေကြီးကြပ်ဆောင်ရွက်မှုနဲ့အရက်သားတွေကိုရွှေ့ပြောင်းပေးနေပြီဖြစ်ပြီးအားလုံးစနစ်တကျလှုပ်ဆောင်နေပါတယ်။ဒီအချိန်မှာပြည်သူတွေနဲ့ပြည်သူဝန်ထမ်းတွေကြားအမြင့်ဆုံးအဆင့်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တာကြောင့်အားလုံးစိတ်အေးအေးထားကြဖို့တိုက်တွန်းပါတယ်လို့ဒုတိယသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။တောင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့အီကွေဒေါ်နိုင်ငံကမ်းရိုးတန်းတစ်လျှောက်မှာမနေ့စနေနေ့ကပြင်းအား 9.8 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။ကီလိုမီတာ180အဝေးကမြို့တော်ကွီတိုမှာလည်းငလျင်လှုပ်ခတ်ခဲ့ပြီးလျှက်စင်မီပြတ်တောက်မှုနဲ့မိုဘိုင်းဖုန်းအဆက်အသွယ်တွေလည်းပြတ်တောက်ခဲ့ပါတယ်။မြို့တော်ကွီတိုကအဆောက်အုံတွေစက္ကန့်40လောက်လှုပ်ရမ်းခဲ့ပြီးလူတွေလည်းလမ်းမပေါ်ကိုထွက်ပြေးခဲ့ကြရပါတယ်။သမရရာဖီယယ်ကိုဒရီယာကတော့အီကွေဒေါ်ကိုအစောဆုံးတနင်္ဂနွေနေ့နှောင်းပိုင်းမှာပြန်လည်ရောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဗာတီကန်ညီလာခံတက်ရောက်ပြီးရောမမြို့တော်မှာရောက်ရှိနေတာဖြစ်ပါတယ်ရှင်
။မကြသေးခင်ကဂျပန်နိုင်ငံတောင်ပိုင်းမှာလှုပ်ခတ်ခဲ့တဲ့ငရင်တန်ခံရသူတွေအတွက်ဂျပန်ကေဆေးရေးအဖွဲ့ရင်းနဲ့အတူအမေရိကန်တပ်ဖွဲ့ဝင်တွေဟာပူးပေါင်းဆောင်ရွက်နေကြပြီးဒီနေ့တနင်္ဂနွေနေ့မှာတော့အမေရိကန်ကန်တက်တပ်ဖွဲ့ V-22 Osprey Tilt Rotor အမျိုးအစားအထူးရဟတ်ယာဉ်ဟာအိုကီနာဝါကျွန်းကနေထွက်ခွာသွားခဲ့ပါပြီ။လိုအပ်တဲ့အကူအညီတွေပေးဖို့အတွက်အမေရိကန်နိုင်ငံကဂျပန်အစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။ဒီဝန်ထဲစရာငရင်တန်ခံခဲ့ရတဲ့ဂျပန်နဲ့တခြားဒေသကပြည်သူတွေကိုကျွန်တော်တို့ရဲ့လေးနက်တဲ့စာနာမှုနဲ့ဆူတောင်းမြတ်တာတွေကိုပေးဖို့ပါတယ်လို့ဂျပန်နိုင်ငံအခြေစိုက်အမေရိကန်လေးတပ်အကြီးအကဲတပ်မှုကြီးဒုတိယဗိုလ်ချုပ်ကြီးဂျွန်ဒိုလန်ရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ဒီကြေညာချက်မှာအမေရိကန်တပ်မတော်ရဲ့အကူအညီတွေနဲ့ပတ်သက်လို့အသေးစိတ်တော့ဖော်ပြထားပါဘူး။အမေရိကန်ပြည်ထောင်စုကလေကြောင်းသေးပို့ဆောင်ရေးအစီအစဉ်အတွက်ကူညီဖို့ကောက်လှမ်းထားပြီးလုပ်ငန်းအမြန်ဆုံးအကောင်အထည်ဖော်ဖို့အတွက်ဂျပန်ကာကွယ်ဝန်ကြီးဌာနကဂျပန်အခြေစိုက်အမေရိကန်တပ်ဖွဲ့ USFG နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့နိုင်ငံတကာဆက်သွယ်ရေးညွှန်ကြားမှူးကန်ကိုဆုံးက VOA ကိုပြောပါတယ်။အခုချိန်ထိရတဲ့စီးရင်နေရစုစုပေါင်းလူ41ယောက်တဲ့မင်းတေဆုံးပြီးငရင်တန်းကြောင့်မြေပြိုကျမှုနဲ့ပြိုကျပျက်စီးတဲ့အဆောက်အုံပြိမှုတွေကြောင့်7ယောက်ပျောက်ဆုံးနေပါတယ်။ဂျာတာပရင်းတွေကစပြီးဖြစ်ခဲ့တဲ့ပြင်းထန်တဲ့ငရင်အန္တရာယ်ကြောင့်ဂျပန်နိုင်ငံမှာလူ100ကျော်ဒဏ်ရာရခဲ့တယ်လို့အစိုးရနဲ့ပြည်တွင်းသတင်းမီဒီယာတွေကအစီရင်ခံတင်ပြထားပါတယ်
။သမရရဲ့ပြစ်ဒဏ်လူငိမ့်ခွင့်နဲ့မြန်မာနိုင်ငံတဝန်းအချင်းထောင်တွေကနေအချင်းချခံရသူတချို့ဒီကနေ့မြန်မာနှစ်ဆန်းတရနေ့မှာလွတ်မြောက်လာကြပါတယ်။နိုင်ငံတော်အချင်းချနေသူတွေတဲ့က83ဦးကိုသမရကပြစ်ဒဏ်လွတ်ငြိမ်းခွင့်ပြုကြောင်းသမရယုံကကြေညာခဲ့တာဖြစ်ပါတယ်။ Pierre Lunyan Gwyn and Lumia Laduri Garo Bigger at Suya Letterga, Boma Museum at Yasso Tamcha Kangaya Duri Pibi, Druyan Nanga Yi Detro at Lusha Murija of Jimata Kangaya Lu Miaga Shumiamare. Yama Nitiku Akata Mayama, Muda Yinjansi in a Pituluru, Nalose, one Yinjansi Yerugo Utida and Ine, a Genarigo, Lubida Pitelu, Tamra Utinjo, Lemon at Topia and Chinya Chaka Popiavare. A Columia la to read him Haro, Detro Lusha to Don no Ula. Unni Musin, now Saisia, Tinley Urune, do the Nimata Chule, Bawi Mare.
Young Korean Nanganganang and Gaye, Danka Peso Mugo, and do be. Yes, ma'am, young nuclear Santa Mulu put Pinsinidello. Down Korea, young hap the Nintanaga Piosu like Barry. Young Korea, ye, Pangai, Rai. Nuclear Santa is a Kanga Lusha Muri, let alone ma. Nasagani, Donsati, Dolarello, so ya drink him in Dresiga. Song Santi Chitarello, young hap the ringer, the Ningri Niga Popiavari. Nucleus Santa is a cane when I try to learn it, Gondian Gari ma. Nucleus and Pina Shinne, they sound lana and where she did, Lule, and Mima Porre, so at Dawin Shidriga, you Sajavari. Yakuria, so yaga, and I allow the ma party ye. Localare, see way to cool, me la so by Jim Babu, Pinsinirane too. Now can Nucleus Santa mood to cool, tapiro, Lula maple, so in Nijara lepipari. Ditema, Dawi be bearing that, don't ye ma, Nucleus and net tape poo. At these are lady, that's it, Nime Lupio, so Tara, Bawi. Nangay and nuclear ne bearing that don't you see in the year. Majading and I do that to Murigo, Dini Lagama, Miakoria Gowns on King John Anger, Tappy Biome, look at my body, deep your so jetty bought deep you, jetty of Shidi Babu, Dabby and the Chole la the Rigaro, Miakoria so ya see, say a swan sound ye, do that lani delo, check up your so need a loot down, so sway Javarish.
View American than Yabe Mimavada season, Yavan Kunaigani, Senai season Uro, Lightometer Nasselli, Kilohas Tinetonia Konga, Lightometer Nasanga, Kilohas Titte Kuchonga, Lightometer Thousand Nick, Kilohas Kuton Netonia, Lightometer Nazet Dick, Kilohas Nashishinga, Senator Nunima, Lilamita Dia Guse, Kilohas Tinga Konga Runeva, Tolan Pinuakia.
ပြည်ရေးမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ပြည်ပခါရေးကြောင့်ဒီနေ့ပထမ၃လအတွင်းတေဆုံးတရရသူ2240ဦးရှိခဲ့တယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပြီးဒေရေအတွက်ကပြီးခဲ့တဲ့နှစ်ကဒီကာလနဲ့နှိုင်းယှဉ်ရင်နှစ်ရာဂိုင်းနှုန်းဒေါ်လာဖြစ်ပါတယ်။အရသာထိခိုက်ဒဏ်ရာရသူ1300ကျဆင်းသွားပါတယ်။အာဖဂန်စံရကုလသမဂ္ဂအထောက်အကူပေးရေးအဖွဲ့အန်မာအကြီးအကဲနီကိုလတ်ဟေးဆမ်ကပြောဆိုပါတယ်။တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းခွန်ဒူးစ်မြို့အနီးမှာတိုက်ပွဲတွေပြင်းထန်ထန်ဖြစ်ပွားခဲ့လို့အာဖဂန်အရာရှိတွေနဲ့သဘုံသတင်းရှိမြစ်တွေကပြောပါတယ်။ပြည်ထောင်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ခရိုင်မျိုးတော်တဝက်ညလုံးပေါက်ဖြစ်ပ
ါတယ်စနေနေ့ကဝိုင်ယိုမင်းပြည်နယ်ပါတီညီလာခံမှာအချိုးကျကိုယ်စားလှယ်ဥယျာဉ်14ရောက်ရခဲ့တဲ့မစ္စတာခရူးစ်ဟာ Republican မဲဆွယ်ပွဲတလျှောက်မှာရှေ့တန်းကပြေးနေတဲ့ Donald Trump ရဲ့ထောက်ခံသူတွေတဲကနေသူ့ဘက်ကိုပြောင်းလဲထောက်ခံလာသူဥယျာဉ်တနေ့တခြားတိုးပြီးရရှိနေတာဖြစ်ပါတယ်ဒါပေမဲ့ Trump ကခရူးစ်တဲ့ကိုယ်စားလှယ်မဲရေးအတွက်200နီးပါးအသာရနေတုန်းမှာပဲအိုဟိုင်းိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကတ်စစ်ကတတိယနေရာမှာရှိပြီးကိုယ်စားလှယ်မဲရေးအတွက်အတော်ကွာပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့နယူးယောက်မှာရလာမဲ့မဲတွေက Hillary Clinton ကိုသမ္မတလောက်အမည်စင်တင်သွင်းခံရတဲ့အဆင့်ရောက်အောင်တွန်းအားပေးနိုင်မယ်လို့မျှော်လင့်ရပေမဲ့မကြသေးခင်ကပြိုင်ဘက် Bernie Sanders ရဲ့အောင်မြင်မှုတွေကြောင့်ထွက်လာမဲ့အဖြေကိုအပိုင်မတွက်နိုင်သေးတဲ့အခြေအနေမှာရှိနေပါလိမ့်ရှင်
တောင်ဆူရနိုင်ငံကလက်နက်ကိုင်အဖွဲ့တွေနှဲဆက်ဖြတ်ကျော်ဝင်ရောက်စီးနှမှုအတွင်လူပေါင်း140သေဆုံးခဲ့ရပြီးကလင်းငယ်အများအပြားကိုလည်းပြန်ပေးဆွဲသွားတယ်လို့အီသီယိုးပီးယားအစိုးရကတင်းငွေနေနေမှာပြောပါတယ်။ဂမ်ဘဲလာဒေသအနီးတောက်ချာနေကဖြစ်ပွဲတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတောင်ဆူရနိုင်ငံကမော်လီလူမျိုးစုတနတ်သမားတွေကိုအီသီယိုးပီးယားအစိုးရတာဝန်ရှိသူတွေကပြစ်တင်ပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလင်းငယ်အများအပြားပါဝင်ပါတယ်။
က ကျိုးဗန်နိုင်ငံဂေါ်ဒနာမိုဘေးမှာရှိတဲ့အမေရိကန်စစ်ကျင်းထောင်တွေကယမန်နိုင်ငံသား9ယောက်ကိုဆော်ဒီအာရေဗျနိုင်ငံကိုပြောင်းရွှေ့ပေးပို့လိုက်ပါတယ်။ကွန်ဂရက်စ်လွှတ်တော်က Republican Consulary ပြင်းပြထန်ထန်ဆန့်ကျင်နေတဲ့ကြားကသမ္မတအိုဘားမားအစိုးရအဖွဲ့ကအငင်းပွားစရာဖြစ်နေတဲ့အကျဉ်းစခန်းကိုပိတ်နိုင်ဖို့အတွက်တွန်းအားပေးဆောင်ရွက်နေတာလည်းဖြစ်ပါတယ
်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာပါရှင်။တနင်္ဂနွေနေ့ညပိုင်းအစည်းအဝေးကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုရင်းဆုံးနားဆင်ရမှာကတော့နှစ်ဆန်းတရက်နေ့သမရလူငယ်ချမ်းသာကွင်းနဲ့အကျဉ်းသားတချို့ပြန်လွတ်လာတဲ့သတင်းဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့ပြစ်ဒဏ်လူငယ်ကွင်းအမိတ်နဲ့မြန်မာနှစ်ဆန်းတရက်နေ့ဒီကနေ့မှအကျဉ်းသားတွေပြန်လွတ်လာပါတယ်။ Unity သတင်းဌာနကသတင်းသမား5ဦးအပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတော့အကျဉ်းကျနေသူတွေလည်းပြန်လွတ်လာတာပါ။လွတ်လာတဲ့သူတွေထဲမှာပုံမှန်401အရလက်မှတ်ထိုးခဲ့ရသူတွေလည်းရှိတယ်လို့သိရပါတယ်။ဒီအတွက်လွတ်မြောက်လာသူအများစုကတော့ကြံနေသေးတဲ့အကျဉ်းသားတွေအတွက်ရောအခုလွတ်မြောက်လာတဲ့သူတွေအတွက်ပါပြီးပြည့်စုံတဲ့အထွေထွေလူငယ်ကျန်းသာကွင်းပေးဖို့အစိုးရကိုတောင်းဆိုပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ရှင်။
ပြစ်ဒဏ်လူငယ်ဝင်းနဲ့ပြန်လည်လွတ်မြောက်လာတဲ့အထက်မှာ Unity Channel ကအက်ဒီတာချုပ်အပါအဝင်သတင်းသမား5ဦးလည်းပါဝင်တာပါ။ပခုတ်ခုအကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာတဲ့ Unity Channel ကသတင်းသမား900ဇာဦးကတော့အစိုးရကိုကြိုဆိုလိုက်ပြီးပုံမှန်401အရနောက်ထပ်ပြစ်မှုမကျူးလွန်ပါဘူးဆိုတဲ့လက်မှတ်ထိုးခဲ့ရပြီးတော့ပြစ်ဒဏ်ကျွေးကြံနဲ့လွတ်လာခဲ့တာကြောင့်အထွေထွေလူငယ်ချမ်းသာခွင့်ပေးနိုင်ဖို့အစိုးရအသင်းအနေနဲ့ထက်မှန်စ조사ပေးဖို့တောင်းဆိုလိုက်ပါတယ်။
ကောင်းလို့လာပြီနဲ့ကျွန်တော်တို့မှထောင်ကျွေးချံကရှိနေတယ်လက်ရှိဒီနိုင်ငံအကျဉ်းသားတွေဒီစာမျက်နှာအကျဉ်းသားတွေအေးလွတ်မြောက်လာတဲ့စာမျက်နှာအကျဉ်းသားတွေနိုင်ငံအကျဉ်းသားတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးဖို့ပေါ့နော်ပြည်တယ်အားလုံးကနေပြီးတော့လူငင်းချမ်းသာခွင့်ပေးဖို့ဒါလေးကိုစူးစမ်းပေါ့နော်တောင်းဆိုချင်မှာတို့တို့မှလည်းဒါလောရတာဒါလောရကြံတာခက်ခဲတဲ့အချိန်တွေရှိတယ်ဆိုတော့လေဘယ်ကြောင့်အချိန်ကဥတွေမှလည်းဟလာဒီလူငင်းချမ်းသာခွင့်ပေးဖို့ဆိုတာဒီကာဝေးနဲ့လူငင်းကောင်စီရဲ့သဘောတူညီချက်ပါမှရမှာဟုတ်ကာဝေးနဲ့လူငင်းကောင်စီဆိုတာလည်းဒါတက်မတော်ကနေပြီးတော့အတားကြီးယူထားတဲ့အချိန်တွေရှိနေတဲ့ခါကြတော့ဒီတံတော်နဲ့ဟလာတို့ဒီချာထိနိုင်ပြီးတော့မှလူငယ်ချမ်းသာခွင့်ပြီးနိုင်မဲ့အခင်းချင်းတစ်ခုကိုကျွန်တော်ရောက်အောင်လို့သွားစီချင်တယ်ပေါ့နော်။ဒါမှလည်းကျွန်တော်တို့တွေကဟလာကိုယ့်ကိုယုံကြည်စိတ်ချစွာနဲ့တန်တရာချင်းချင်းနဲ့ကျွန်တော်တို့ယုံကြည်တဲ့ဒီသတင်းစာလုပ်ငန်းကိုကျွန်တော်ဆက်လုပ်နိုင်မယ်ဆောင်ရွက်လုပ်ငန်းကိုဆက်လုပ်နိုင်မှာပေါ့နော်
။ရန်ကုန်အင်းစိန်ထောင်မှာတော့လက်ပောင်းရဲတက်ချွတ်လှူရှားသူတွေဖြစ်တဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်မတ်နော်အောင်လဒေါက်တာမျက်နှုတ်ခိုင်ကိုတင်ထွတ်ပိုင်တို့အပါအဝင်16ဦးလွတ်မြောက်လာခဲ့တာပါ။အင်းစိန်ထောင်ကလွတ်မြောက်လာသူတွေကလည်းအကျဉ်းထောင်ထဲမှာကြံနေသေးတဲ့ကြပြားဆရာမောင်ဆောင်ခအပါဝင်တရားမဝင်အသင်းနေနဲ့ဆက်သွယ်မှုတွေကြောင့်အကျဉ်းကျနေတဲ့အကျဉ်းသားတွေကိုပြန်လည်လွတ်ပေးစေချင်တယ်လို့လည်းပြန်လည်လွတ်မြောက်လာတဲ့မတ်နော်အောင်လာကပြောပါတယ်
။ထောင်ထဲမှာတော့စံနေလူတွေကစိတ်မကောင်းကြဘူး။မတရားအသင်းလို့ပါလာပေါ့ဆော်ဝါလေးလို့ဆိုရင်။သူတို့ကပြင်းမှုပြစ်ဒဏ်မျိုးတကယ်တမ်းကြရင်တော့စိတ်မပြန်ဆန္ဒလို့ပြောတယ်အဲ့မဲ့လို့သူတို့လူတက်မှုတွေပုံမှန်တခါသောင်းဝင်ကြော်ပြီးပါလို့ဒီမှာတည်ထားလာကြတယ်ပြောခဲ့တယ်သူတို့ဆိုရင်လည်းညီအိုင်းကာကြီးပေါ့နော်ညီအိုင်းလည်းစကားပြောနေပြီးသူတို့လည်းချက်ချင်းစဉ်းစားပြီးပါလို့ဒီမှာထောင်ပိုင်လို့ပြောထားတယ
်မန္တလေးဥပ္ပိုလ်ထောင်မှာလည်းလက်ပောင်းရေးလှုပ်ရှားသူကိုအောင်စိုးနဲ့ဘာကာတာចောင်းသားတူဦးပါဝင်၄ဦးလွတ်မြောက်လာခဲ့တယ်လို့မုံရွာထောင်ကလည်းစာရေးဆရာဦးထင်နေဦးပြန်လည်လွတ်မြောက်လာခဲ့တာပါလွတ်မြောက်လာတဲ့ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကကိုအောင်စိုးကတော့လူမျိုးရေးပဋိပက္ခတွေနဲ့ထိမ့်သိမ်းခံရသူတချို့ဟာအပြစ်မရှိဘဲထိမ့်သိမ်းခံရတာဖြစ်လို့ပြန်လွတ်ပေးစီခြင်းနဲ့ဆိုပြီးအခုလိုပြောပါတယ်
။ကျွန်တော်တို့လူမျိုးရေးတဲ့အတွက်ကတော့ကျွန်တော်တို့ကဦးတော်ဒီဦးဆောင်တော့ဒီကျိုးလက်ကျိုးလာတယ်။အဲ့မှာရှိသေးတယ်ဆရာတော်အကျဉ်းသားရှိသေးတယ်နီး။ကြောက်တယ်ဟာဖြစ်တဲ့အဲ့ဒီတွေလည်းအားကြီးတယ်။တစ်ခါရနေပြီးတော့မိတိလာမိတိလာနေခံလို့ခံလို့ရနေပြီးတော့ခုခုသာပါတယ်။မန္တလေးကြီးပေါ့နော်။ဖြစ်နေတဲ့လူမျိုးကြီးကရှင်ရဲဒီလိုရှိတယ်သူတို့ကဒီကေမလို့ဖ ೇನೆ ဟိုကလုပ်တဲ့လူတွေဆရာတို့နေမလုပ်တဲ့လူတွေတော့ပြစ်ဒဏ်ခံစားရတယ်အဲဒါသူတို့တွေတော့ချားမပြစ်ဒဏ်နေတဲ့ဟာတွေကိုလည်းလူငင်းချက်တာကိုလည်းမှသူတို့ပြောလဲဆိုတာလေးကိုပြေးပြေးဖို့တော့ပြီးတော့ပြောစီပြောနေပါလိုက
်လူငင်းချက်တာကွင်းထဲမှာသမရဟောင်းဦးသိန်းစိန်နဲ့ပြင်ကြိုင်းဝန်ကြီးဌာနကသူတို့ရဲ့မြေယာတွေကိုသိမ်းယူတယ်ဆိုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတဲ့နောက်သူတို့ရဲ့ရွာကိုရဲတွေကဝင်ရောက်စီးနှင်းဖမ်းဆီးရကနေရဲတွေနဲ့ပဋိပက္ခဖြစ်ပွားပြီးထိမ့်သိမ်းခံရတဲ့နေပြည်တော်ဝဲကြီးကျေးရွာကကျေးရွာသားတွေလည်းပြန်လည်လွတ်မြောက်လာခဲ့ပါတယ်ဒီထဲကဝဲကြီးရွာသားကိုဇော်လက်ကတော့အခုလိုပြောပါတယ်
အကျဉ်းသားဒီနေ့တွေ့တဲ့အတွက်ကိုလက်ရှိနိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်သမ္မတကြီးရဲ့ဆောင်းဆောင်းဆုပြောလက်ရှိဆိုရကျေးဇူးလက်တင်ပါတယ်ရန်လည်းဂုဏ်ယူပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဝဲကြီးရွာသား20ကျော်ဖမ်းဆီးခံရပြီး16ဦးလောက်ကိုရဲဘက်စခန်းတွေကိုပို့ခဲ့တာပါရဲဘက်စခန်းကနေပြန်လည်လွတ်မြောက်လာတဲ့ဝဲကြီးရွာသူတို့ကလည်းအခုလိုပြောပါတယ်
က
ဒီမှာလို့ဒီမီးသည်ထောင်မှာထားတယ်ဒီမီးသည်ကနေဟိုဟာ6လပိုင်း18ရက်နေ့မှာဥပိုလ်ထောင်ကိုတညအိပ်ပြီးမှဒီရဲဘက်စခန်းကိုပို့လိုက်16ရက်နေ့ကျောင်းရဲဘက်စခန်းရဲဘက်ကနေလူအင်အားလို့တဲ့တောင်းတော့ထောင်ပိုင်းရှိဟိုဒီဥပိုလ်ထောင်ကနှမ်းတောင်းတော့ထောင်လူပေါင်း20ဆို25ယောက်ဆို25ယောက်ပေါ့နော်အဲ့လိုထောင်ပိုင်းရနေထည့်တဲ့ထဲမှာကျမတို့ဟောပါပပလာတယ်အခုခဏလွတ်တက်ပြီဆိုတော့6လခွဲလောက်လုပ်ခဲ့ရတယ်ကျမတို့ကအဲ့ဒီကျောက်တွေကိုတာယာခွက်တွေနဲ့ရွှေ့ရတယ်ကျောက်ရွှေ့ရတယ
်အလားတူပဲမွန်ပြည်နယ်ကြိုင်မျောချင်းထောင်ကလည်းနိုင်ငံရေးအစင်းသားတချို့ပြန်လည်လွတ်မြောက်လာခဲ့ပြီးပေါင်မြို့နယ်ဇင်းကြိုက်ကြောက်ထုစခန်းကအချင်းထောင်ကအချင်းသား9ဦးလောက်လည်းပြန်လည်လွတ်မြောက်လာခဲ့တာပါပြည်မျိုးကအချင်းသား6ဦးလည်းပြန်လည်လွတ်မြောက်လာခဲ့ပါတယ် AAPP လို့ခေါ်တဲ့နိုင်ငံရေးအစင်းသားများကုညီဆောက်ရှောက်ရေးအဖွဲ့ရဲ့အထွေထွေတွင်းရေးမှုကိုတိတ်နိုင်ကတော့နိုင်ငံရေးအစင်းသားတရားကျော်ရှိတဲ့အထက်မှာဒီကနေ့သမရရဲ့အမိန့်အရ83ဦးကိုလွှတ်ပေးခဲ့တယ်လို့ဆိုပေမဲ့သူတို့စီရင်အရတော့63ဦးပဲလွတ်လာတာကိုသိထားရကြောင်းနဲ့အမှုတွဲတူတူတချို့မလွတ်သေးဘူးလို့လည်းဆိုပါတယ်။နှစ်စန်းတည့်နှစ်နောက်ပိုင်းနောက်ထပ်လွတ်မလွတ်ဆိုတာကိုတော့သူတို့အနေနဲ့မသိရှိရသေးကြောင်းနဲ့အစိုးရအနေနဲ့လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့စီရင်ကိုတရားဝင်ထောက်ပြန်ပေးစေခြင်းကြောင့်ပြောပြပါတယ်ရှင်။
မရေးမှာသတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းတင်ဆက်ပေးပါမယ်မြန်မာအစိုးရတဲ့အနေနဲ့ဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုအကာအကွယ်ပေးပြီးတော့နှစ်သစ်ကိုစတင်မှာလို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကဧပြီလ14ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုစောင့်ကြည့်နေတဲ့ CSW ကမ္ဘာလုံးဆိုင်ရာ Christian သွေးစည်းညညရဲ့အဖွဲကလူခွေလှူရှားသူတဦးလည်းဖြစ်မြန်မာနိုင်ငံအကြောင်းစာအုပ်တွေရေးသားနေတဲ့ Benedict Rogers ကတော့အစိုးရတည်လက်ထက်ဘာသာရေးလွတ်လပ်ခွင့်အခြေအနေတိုးတက်မဲ့အားရစရာလက္ခဏာတွေတွေ့ရပေမဲ့လို့စိုးရိမ်စရာအခြေအနေတွေလည်းကြံနေသေးတယ်လို့ဆိုပါတယ် Benedict Rogers ကို VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှူးဦးတန်းလွင်ထွန်းကအတွေ့အုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ရအောင်ပါရှင်
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီမိုကရေစီနီလန်းကြရွေးချယ်ထားတဲ့အစိုးရအသစ်ပေါ်လာနေပါပြီအဲ့တော့ဟိုအချိန်ကဟိုတိုးတောင်းလွန်းတယ်လို့ဆိုရပါမယ်လက်ရှိအချိန်ဒီမှာမြန်မာနိုင်ငံရဲ့ဒီဘာသာရေးဖိနှိပ်မှုတွေပေါ့နော်အများဆွတ်ဆွဲနေကြတဲ့ဘာသာရေးဖိနှိပ်မှုတွေမညီမျှမှုတွေနဲ့ပတ်သက်ပြီးတော့တိုးတက်မှုတစ်စုံတစ်ရာရှိလာပြီလို့မြင်သလားခင်ဗျာရှိလာလိမ့်မယ်တော့လို့ရောယူဆသလား
Well, it is, as you say, too early to judge. It's only been a few weeks since the new government...
ပြောဖို့အချိန်စောသေးတယ်ဆိုတော့မှတ်ပါတယ်။ဒါပေမဲ့လက်ရှိအနေအထားမှာတော့ကျင်းနက်စရာတွေစိုးရင်စရာတွေကိုရောတွေ့နေရတယ်လို့ဆိုကြပါတယ်။ရွေးကောက်ပွဲပြီးအစိုးရအသင်းမဖွဲ့မိမှာပဲဒေါ်အောင်ဆန်းစုကြည်က BBC နဲ့အင်တာဗျူးတစ်ခုမှာအစိုးရအသင်းအနေနဲ့လူနည်းစုတွေကိုကာကွယ်သွားမယ်။အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူမယ်။မြန်မာနိုင်ငံမှာမုန်းတင့်မှုတွေမရှိစေရဘူးလို့ပြောသွားခဲ့တာကျင်းနက်စရာပါ။ဒါပြင်ခရီးယံဘာသာဝင်ချင်းတန်းရန်သာတူကိုဒုသမရခန့်ခဲ့တာလေဂျင်းနဲ့ဆရာပါဒါပေမဲ့မချန်သေးရင်ကသာသနာရေးဝန်ကြီးရဲ့ဘာသာရေးနဲ့ပတ်သက်တဲ့ပြောစကားတွေဟာစိတ်ပျက်စရာဖြစ်တယ်လို့မဘာသာအဖွဲ့ကခရီးယံဘာသာဝင်ချင်းဒုတိယသမရကိုကန့်ကွက်ခဲ့တာတွေကတော့စိတ်ပျက်စရာပ
ါဆက်ပြောမေးရမယ့်အချက်ကဥပမာအားဖြင့်ဒီအထူးသဖြင့်ပေါ့နော်ဒီဒေါ်အောင်ဆန်းစုကြည်နဲ့ဦးထင်ကျော်အစိုးရကနေပြီးတော့ခန့်လိုက်တဲ့သာသနာရေးဝန်ကြီးသူရဦးအောင်ကိုပေါ့သူကအရင်အစိုးရလက်ထက်ဒီမှာလဲဒီသာသနာ့ဝင်ကြီးဌာနမှာပဲဒုတိယဝင်ကြီးအနေနဲ့တာဝန်ထမ်းဆောင်ခဲ့ပူပါတယ်အဲ့တော့သူ့ကိုဒီလိုခန့်လိုက်ခြင်းအားဖြင့်ခန့်ခဲ့ခြင်းအားဖြင့်ဒီဘာသာရေးသာသနာ့ကိစ္စအိမ်နဲ့ပတ်သက်လို့အရင်တုန်းကသဘောထားတွေအတိုင်းပဲမပြောင်းမလဲအခုတစ်ဆက်ပြီးကျင့်သုံးသွားမဲ့ပုံစံမျိုးဖြစ်နေသလားဆိုပြီးစိုးရိမ်မှုတွေလည်းရှိပါတယ်နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီဆိုတာပြောခဲ့တဲ့ဒီမဘာသာလို့အဖွဲ့မျိုးတွေကချင်းမျိုးသားပေါ့နော်ဒီခရစ်ယာန်တယောက်ကိုဒုတိယသမရခန့်လိုက်တာနဲ့ပတ်သက်ပြီးတော့ဟိုဝိုင်းပြီးဝေဖန်ကြတဲ့အချက်တွေဒီအချိန်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဆိုတာကိုနည်းနည်းရှင်းပါဦ
း I am concerned by what I've heard from the minister and I'm concerned that he will bring in not only the thinking that there's no problem but also the thinking that
တာဒနယဝင်ကြီးရဲ့ပြောစကားတွေကိုကြားရတာစိုးရိမ်မိပါတယ်အရင်ဆိုရလက်ထက်ကမူဝါဒတွေကိုပြန်ပြီးအသက်သွင်းလာမယ့်အရေးပြင်မဘာသာလို့ဖွဲ့ရင်းနဲ့နင်းနင်းဆက်ဆက်မဟာမိတ်ပြူလာမှလည်းစိုးရိမ်မိပါတယ်သူ့ကိုဘာကြောင့်ဘာသာရေးဝင်ကြီးခန့်လိုက်လဲတော့မသိပါဘူးနိုင်ငံရေးအရာဆုံးဖြတ်ခဲ့တာလားမဘာသာကိုကျင့်နေအောင်ခန့်လိုက်တာလားလဲပြောလို့မရပါဘူးဒါပေမဲ့လည်းသူပြောတဲ့စကားတွေဟာစိုးရိမ်စရာပါအစိုးရသည်တည်ငြိမ်လာပြီဆိုရင်ဒီနေရာမှာတခြားလူတစ်ယောက်နဲ့ပြောင်းလဲခန့်အပ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်အလားတူပဲ ခရိယန်ချင်းတန်းသာတူဒုတိယသမ္မတခန့်ရတာမြမပြည်မှာအားလုံးကိုကိုစားပြုတဲ့အစိုးရဖြစ်တယ်ဆိုတဲ့ကောင်းမွန်တဲ့လက္ခဏာဖြစ်ပေမဲ့မဘာသာကကန့်ကွက်တာကိုကြည့်ရင်ဒီဖွဲ့ကြီးရဲ့အန္တရာယ်မြမပြည်မှာရှိနေစေဆိုတာပြသနေပါတယ
်ဒီမဘာသာအကြောင်းပြောမယ်ဆိုလို့ရှိရင်အခုလုံးလုံးစဲအားဖြင့်တော့ဟိုဒီမဘာသာအဖွဲ့တွေရဲ့ဒီအဓိကစိုးရင်ချက်ပေါ့အဓိကစိုးရင်ချက်ကဘာလဲဆိုတော့မြန်မာနိုင်ငံဟာရဲ့ဗုဒ္ဓဘာသာပေါ့နော်ဟိုအတော်လေးကိုအန္တရာယ်ရှိနေတယ်အထူးသဖြင့်ဒီမွတ်စလင်တွေရဲ့ထိုးဖောက်မှုအန္တရာယ်ကိုရင်ဆိုင်နေရတယ်လို့ပြောကြပါတယ်အဲဒီအထူးသဖြင့်ပေါ့နော်ဒီဘက်ဟိုမွတ်စလင်အများစုနေတဲ့အနောက်ဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုက်ရဲ့အာရဂန်ဟိုဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီကိစ္စကိုတော်တော်လေးစိုးရိမ်နေကြပါတယ်အဲ့တော့ဒီအခြေအနေကိုကျွန်တော်တို့ကမြန်မာနိုင်ငံရဲ့အိန္ဒိယချင်းထိုင်းနိုင်ငံနဲ့ဘလူနှိုင်းရှင်လို့ရမယ်ဥပမာအဖြစ်ထိုင်းနိုင်ငံရဲ့တောင်ပိုင်းမှာမလေးရှားနဲ့ကပ်နေတဲ့ဒီနေဆက်ဒေသတွေမှာဆိုလို့ရှိရင်ဒီအစ္စလာမစ်စစ်သွေးကြွတွေအစ္စလာမစ်တပုံထားမှုတွေကတော်တော်လေးဟိုစိုးစိုးဝါးဝါးဖြစ်နေတယ်ဆိုတော့ဒီလိုအချင်းချင်းနေမျိုးတွေဟာမြန်မာနိုင်ငံရဲ့အနောက်ဘက်ပြည်နယ်တွေရခိုင်ပြည်နယ်ပေါ့နော်အဲ့မှာဖြစ်လာနိုင်တယ်လို့ယူဆသလားခင
်ဗျ I think I have several thoughts on this question the first thing to say is that
ဒီမျိုးကနေပတ်သက်လို့ကျွန်တော်မှအတွေးမျိုးရှိခဲ့ပါတယ်ပထမဆုံးပြောချင်တာကတော့မြန်မာပြည်မှာဗုဒ္ဓဘာသာဝင်တွေကအများစုပါဒါကြောင့်ဗုဒ္ဓဘာသာရဲ့တည်ရှိမှုချိမ့်ချောက်ခံနေရပြီလို့ယူဆနေကြတာချက်ကားပြောဆိုမှုလို့ထင်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောဥရောပနဲ့တကမ္ဘာလုံးမှာပါကျွန်တော်တို့အားလုံးစိုးရင်ကြရမှာကတာမန်အစ္စလမ်ဘာသာဝင်တွေကိစ္စမဟုတ်ဘဲအစွန်းရောက်နေတဲ့အစ္စလမ်စစ်သွေးကြွတွေအရေးပါဒီလိုစိုးရင်တာကိုတော့ကျွန်တော်လည်းသဘောတူပါတယ်ဒီထက်ပိုပြီးကျွန်တော်စိုးရင်မိတာကတော့မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေကိုနှိမ်ချဆက်ဆက်မဲ့အကြမ်းဖက်မဲ့အမုန်းပွားနေရမယ်ဆိုရင်ပြင်ပကဆွေးရမွတ်စလင်တွေအတွက်အာယုံဆူးဆိုက်စရာဖြစ်လာမယ်အရေးပါပဲဒါကြောင့်လဲအခုလိုပြင်ပအန္တရာယ်တွေနဲ့မကြုံချင်လူတွေကိုအဆွေးရမသွားစေရင်ပြည်တွင်းမှာဘာသာရေးဆက်ဆံမှုတွေကိုပြန်ပြီးသုံးသပ်ပြုပြင်သွားဖို့လိုတယ်လို့ကျွန်တော်ယူဆတာပ
ါ That actually brings the attention of radical Islamists to Burma
ဒီအကြောင်းအမယ်ကျွန်တော်ထပ်ပြီးဆက်ပြီးမေးချင်တာကအထူးသဖြင့်ပေါ့နော်ဒီစိုးစိုးကပြောခဲ့သလိုကမ္ဘာပေါ်မှာရှိနေတဲ့ဒီအစ္စလာမ်အစွန်းရောက်ဝါဒရဲ့ကြံစည်တွေအကြောင်းပြောသွားတာကျွန်တော်သတိပြုမိပါတယ်အလားတူပဲဒီလိုပဲဗမာနိုင်ငံမှာရှိနေတဲ့ဒီအနောက်ဘက်ဒေသမှာဆိုလို့ရှိရင်ဒါမွတ်စလင်တွေရှိရယ်ဆင်းရဲမှုမွဲတေမှုကလည်းသူများတဲ့ပုံများတယ်သူတို့ကိုသူတို့ဖိနှိပ်ခံရတယ်ဆိုတော့အယူအဆတွေနဲ့နာကျင်မှုတွေကလည်းရှိနေကြတော့ဒီအခြေအနေတွေပေါ်မှာဒီကမ္ဘာလုံးမှာပြန့်နှံ့နေတဲ့အစ္စလာမ်အစွန်းရောက်ဝါဒအတွက်ဒါအမွေးဖွားရနေရာတခုလူစုရနေရာတခုဖြစ်လာနိုင်မယ်အလားအလာရှိသလ
ား I have worked in other countries where there is a serious rise of extremist
ဆိုရဝါရီတုံးမြင့်ပေါက်ပွားလာတဲ့နိုင်ငံတချို့မှာကျွန်တော်လေ့လာခဲ့ဘူးပါတယ်ဥပမာအင်ဒိုနီးရှားပါကစ္စတန်ဘင်္ဂလားဒေ့ရှ်တို့နိုင်ငံတွေပါဒါပေမဲ့လည်းမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတွေမှာတော့ဒီလိုဆိုရဝါရီတွေထွက်လာနိုင်တဲ့လက်တလောအခြေအနေရှိတယ်လို့မထင်ပါဘူးဒါပေမဲ့လည်းသူတို့ကိုဆက်ပြီးခွဲခြားဆက်ဆံနေရင်ချင်းချောက်ခံနေရရင်မုန်တီလှုပ်ဆော်ခံနေရရင်သူတို့ကိုအစွန်းရောက်တွေဖြစ်အောင်တွန်းပို့မဲ့သဘောတွေဖြစ်လာနိုင်ပါတယ်။ဒါအပြင်ဒီခွင့်ရေးကိုယူပြီးပြင်ပအစွန်းရောက်တွေကဝင်ပြီးစီယုံလှုပ်ဆော်လာမယ့်အန္တရာယ်လည်းရှိလာပါလိမ့်မယ်။ဒါကြောင့်ဘာသာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲဆက်ဆံမှုသဘောတွေလုပ်ဖို့လိုအပ်နေတာပါ
extremist ideas among the Muslim population
တခြားဘာသာရေးနဲ့အရင်နဲ့ပတ်သက်လို့ရောဥပမာအဖြစ်ဒီအစ္စလာမ်ဘာသာနေလွှဲရင်ပေါ့နော်အခုဆိုရပြောခဲ့သလိုမဘာသာအဖွဲ့တွေကနေပြီးတော့ချင်းမျိုးသားခရီးယန်တယောက်ကိုဒုတိယသမ္မတဖြစ်တင်တာကိုမကြင်မနက်မှတ်ချက်ပေးခဲ့တယ်ဆိုရဲကိစ္စမျိုးတွေအပြင်တခြားထူးထူးခြားခြားတခြားဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေဘာတွေရှိနေသေးလဲ
Yes, certainly I think Christians face some challenges. It hasn't been as
Muslim ni law chin ni ma so yime Myanmar nangae ma Christian ni le pi ga de ni twin phi nei mu ri khan ga ya ba de chin pi ni ma lokat tai ni go sit tet su ya ga phyu le ga da klin ngai ri go boudha ba da de a tin tu twin ga da ka chin pi bet ma le nat kan phi phat twi twin Christian phaya chang ni phyet si khan ga ya da da ri go mat tan ni ne a ti cha shi ba de နောက်တစ်မျိုးကတော့မဘာသာအဖွဲ့ကြီးကခရစ်ယာန်နဲ့မွတ်စလင်ဘာသာပေါ်နှစ်ခုရှုံချတဲ့ဆော်ရဆရန်တွေဖြန့်ဝေနေတဲ့အချက်ပါမဘာသာအဖွဲ့ကြီးကခရစ်ယာန်တွေရောမွတ်စလင်တွေသာမကဘဲသူတို့ယူဆနဲ့မတူညီတဲ့သူမှန်သမျှနှစ်ခုရှုံချနေတာပါဗုဒ္ဓဘာသာဝင်ချင်းချင်းတော်မှာအယူဆမတူတဲ့သူတွေကိုနှစ်ခုခဲ့တာတွေ့ရမှာပါဥပမာစိုင်းဆရာဦးထင်လင်းမှုကိုပဲကြည့်ပါ
ကျွန်တော်တို့ပြောနေတာကဒါနည်းနည်းအနှုတ်လက္ခဏာဆောင်တဲ့ကိစ္စရည်ပြဿနာရည်အကြောင်းပဲပေါ့နော်ဒီအပေါင်းလက္ခဏာဆောင်တဲ့တကယ်သာဒီပြည်တွင်းမှာဖြစ်နေတဲ့ဒီဘာသာရေးဖိနှိပ်မှုတွေဘာသာရေးမညီညွတ်မှုတွေကိစ္စတွေပေါ့နော်အဲ့ဒါတွေကိုလက်တွေ့အားဖြင့်ရင်ဆိုင်ဖြေရှင်းဖို့ပြည်တွင်းနဲ့ပြည်ပမှာဒ ီဘယ်လိုလုပ်ငန်းတွေလုပ်ခဲ့တာတွေရှိနေတယ်လဲအထူးသဖြင့်ဘနက်ဒစ်ရောဂျာကိုတိုင်တွေ့ခဲ့တဲ့ပါဝင်ခဲ့တဲ့အကြောင်းလေးပေါ့နည်းနည်းပြောပြပါလား
Yes, one of the things that gives me hope for the future of Burma is that there are a growing number of individuals religious
မနက်ငယ်အနာဂတ်တွင်မျှော်လင့်ချက်ကောင်းတစ်ခုကတော့ဘာသာရေးလွတ်လပ်ခွင့်ဘာသာပေါင်းစုံအတူရှင်တွဲရည်တည်စရည်နဲ့ပတ်သက်လို့လူပုဂ္ဂိုလ်တူးရင်းစီရောဘာသာရေးအဖွဲ့နဲ့လူမှုလူတန်းစားအဖွဲ့တွေတစ်နေ့တည်းတစ်နေ့ပိုပြီးတိုးပွားလာတာပဲဖြစ်ပါတယ်ဒီကိစ္စတွေမှာမြန်မာနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးတော်တော်များများအပြင်ခရစ်ယာန်သာသနာပိုင်ဖုံးတော်ကြီး Charles Poe နဲ့ပါကျွန်တော်ပူးတွဲဆောင်ရွက်နေပါတယ်သူတို့အပြင်မြန်မာနိုင်ငံကမွတ်စလင်ရေးလှုပ်ရှားတက်ကြွသူတချို့ကိုပါဂျနီဗာမြို့တော်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးကိုဖိတ်ခေါ်ပြီးသူတို့ရဲ့အမြင်သူတို့တင်ပြခြင်းနဲ့ဖြစ်ရှင်းနိုင်ရေးအလားအလာတွေကိုဆွေးနွေးစေခဲ့ပါတယ်ကျွန်တော်တို့အနေနဲ့သူတို့အားလုံးကိုကူညီပံ့ပိုးပေးသွားဖို့လိုပါတယ
် speak about these issues to speak about their solution their proposed solutions and that was a very successful visit
I already ကိစ္စရင်းနဲ့ပတ်သက်လို့လုပ်နေတဲ့ကိစ္စအခြေအနေတွေပေါ်အားရမှုရှိလား
I think to use a phrase that many people have used now I am cautiously optimistic
အများသုံးနေတဲ့စကားတိုင်းပြောရရင်တော့တတိကြီးကြီးထားပြီးအကောင်းမြင်ပါတယ်လို့ပဲပြောပြရစီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့လွတ်ဆောင်ချက်တွေကိုကျွန်တော်တို့ကြိုဆိုရမှာပါဒါပေမဲ့လည်းရှစ်ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်ဆိုတာကိုလည်းကျွန်တော်စိုးရိမ်မိပါတယ
် difficult and we do need to address these issues
ဒါကမ်းဆာဒီမာကဒီအခုဒီစာအုပ်ပေါ့နော်ဒီစာအုပ်ကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့စာအုပ်ပေါ့ကိုဒီအမေရိကန်လွှတ်တော်အမတ်နှစ်ယောက်ကိုပေးနေတဲ့ဓာတ်ပုံကျွန်တော် Facebook မှာမြင်လိုက်ပါတယ်အဲ့တော့အခုလောလောဆယ်အမေရိကန်ပြည်အောင်စုကိုရောက်နေတဲ့အကြောင်းရင်းနဲ့ဒီအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ရတဲ့အကြောင်းရင်းလေးကိုနည်းနည်းလေးပြောပြပါတာဘာလို့များလောက်ခဲ့လဲဆိုတာ
Yes, well, I've come to Washington D.C. to meet policymakers and NGOs and others to talk about a number of human rights issues relating to Burma and also relating to other countries that I work on, North Korea and Indonesia as well.
ဆူအမူရာရေးဆွဲသူတွေအဆူအမုတ်တဲ့အဖွဲ့နဲ့တွေ့ဆုံမှုဝါရှင်တန်ကိုကျွန်တော်ရောက်နေတာပါမြန်မာနိုင်ငံအပြင်မြောက်ကိုရီးယားအင်ဒိုနီးရှားစတဲ့နိုင်ငံတွေရဲ့ဘာသာရေးအခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးတင်ပြခဲ့ပါတယ်တနေ့တစ်ချိန်တစ်ချိန်လောက်လာဖြစ်ပါတယ်ဒီစာအုပ်ကတော့ကျွန်တော်ဘဝအပြောင်းအလဲတစ်ခုအကြောင်းရေးထားတဲ့စာအုပ်အသစ်ပါလူခွင့်ရေးလှုပ်ရှားမှုတွေအကြောင်းပြင်မြန်မာနိုင်ငံကိုသွားတဲ့ခီးစဉ်တစ်ခုအတွင်းလွန်ခဲ့တဲ့3နှစ်ကသာသနာပိုင်ဆရာတော် Charles Poe နဲ့တွေ့ဆုံပြီးကက်သလစ်ဘာသာဝင်ဖြစ်ကူးပြောင်းခဲ့ပုံအကြောင်းလဲပါဝင်ပါတယ်ဒီစာအုပ်ကိုကျွန်တော်တွေ့ခဲ့တဲ့လွှတ်တော်မှတ်တွေကိုပေးခဲ့ပါတယ် Washington DC မြို့တော်ရဲ့သာသနာပိုင်ဆရာတော်နဲ့လည်းတွေ့ဆုံခဲ့ရမှာဒီစာအုပ်ကိုလက်ဆောင်ပေးရင်းနဲ့မြန်မာနိုင်ငံအကြောင်းဆွေးနွေးဖြစ်ပါတယ
် to people here in Washington
သူတို့ကဗမာပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘလောက်များစိုးရိမ်ပူပန်မှုတွေရှိနေတယ်လဲ
I think some of them understand the situation and understand that whilst the new government is a step forward it's not
တချို့ကတော့မြန်မာနိုင်ငံမှာအစိုးရတည်းရဲ့လုပ်ငန်းတွေဟာအလားအလာကောင်းတယ်လို့နားလည်သဘောပေါက်ကြပါတယ်ရှေ့ဆက်စင်ကာပူတွေရင်ဆိုင်ရအောင်မယ်ဆိုတာလည်းသိကြပါတယ်တချို့ကတော့တိတ်မသိကြပါဘူးဒါကြောင့်ဒီလိုလူတွေတွေ့တဲ့အခါအခြေအနေတွေကိုအသိပေးဖို့ရှင်းပြဖို့ကအဓိကဖြစ်ပါ
တယ်in both the current situation but also the past and the background so that they could understand the context
ကိုယ်တိုင်အနေနဲ့ရောဗမာပြည်ကိုမကြခင်ပြန်သွားပြီးတော့ဗမာပြည်ရဲ့အခြေအနေကိုလက်တွေ့ထပ်ပြီးတော့လေ့လာဖို့ရှိသေးလားခင်ဗျာ
I've actually been in Burma twice recently most recently in February when I took a British member of parliament to Burma
မကြခင်တော့ကမြန်မာနိုင်ငံကိုနှစ်ခါသွားလည်ပြီးပါပြီနောက်ဆုံးတစ်ခေါက်ကတော့ဖေဖော်ဝါရီလထဲမှာပါမြန်မာသွေးတိုးဝက်ပါတဲ့ဗြိတိန်လွှတ်တော်အမတ်တယောက်ကိုခေါ်သွားခဲ့ပါတယ်မြန်မာနိုင်ငံကိုတခါမှမရောက်ဘူးတဲ့သူ့ကိုသူ့ဖေရဲ့မွေးရဇာတိနိုင်ငံနဲ့မိတ်ဆက်ပေးတဲ့သဘောပါအခုနောက်ပိုင်းချက်ချင်းတော့ထပ်ပြီးသွားဖို့မရှိသေးပါဘူးနှစ်ကုန်ပိုင်းလောက်မှာတော့ထပ်သွားဖို့ဖြစ်နိုင်ပါတယ
် I will hope to go
Thank you very much
Thank you
ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ
်VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှဦးတန်းလွင်တွင်စီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဝနီညနဲ့တနင်္လာမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည 9:00 ခွဲရှိပါပြီ။ VOA American တန်ကနေ2016ခုနှစ် April 18ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ကိုဒီကိုည 10:00 အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်။ကျောင်းသားလှုပ်ရှားမှုဘယ်ဘက်ကိုဥတီတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့ရင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
မလ31ရက်နေ့မှာစပြီးတာဝန်ယူခဲ့တဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာသူတို့ရဲ့ပထမဦးဆုံးလှုပ်ရှားအဖြစ်နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့အမှုရင်ဆိုင်နေရတဲ့ကျောင်းသားတွေကိုလွတ်မြောက်အောင်ဆောင်ရွက်ပေးခဲ့ပါတယ်။အချင်းချခံထားရကနေလွတ်မြောက်လာတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒခေါင်းဆောင်တွေအပါအဝင်ကျောင်းသားခေါင်းဆောင်တွေဟာလက်ရှိနိုင်ငံရေးအပြောင်းအလဲအပေါ်သူတို့ရဲ့ခံယူချက်သူတို့ဆက်ပြီးလုတ်ကင်ဆောင်ရွက်သွားမဲ့လုပ်ငန်းစဉ်တွေအကြောင်းသတင်းမီဒီယာတွေကိုပြောဆိုခဲ့ကြပါတယ်။အဲဒီလိုပြောဆိုမှုတွေကနေတဆင့်ကျောင်းသားရေးလှုပ်ရှားသူတွေနဲ့ NLD အစိုးရထောက်ခံသူတွေအကြားအခြေတင်အငင်းပွားမှုတွေလည်းဖြစ်ပေါ်ခဲ့ပါသေးတယ်။ကျောင်းသားကောင်းဆောင်တွေဘာပြောခဲ့ကြသလဲ။တကယ်တိုင်းပြည်ရဲ့ပဂရိအခြေအနေနဲ့ပညာရေးအဆက်ဆက်ကဘာလဲ။ဒီအပေါ်မှာကျောင်းသားကောင်းဆောင်တွေဘလို့သဘောထားသင့်တယ်လဲဆိုတာဒီတစ်ပတ်ဝေဖန်ဆွေးနွေးကြည့်ကြရအောင်ပါ
။လွတ်မြောက်လာတဲ့ကျောင်းသားကောင်းဆောင်တွေရဲ့ပြောစကားတွေကိုချုံငုံတုံးတက်ကြည့်ရင်အရင်သမရဦးသိန်းစိန်အစိုးရလက်ထက်အခြေခံပညာရေးဥပဒေကိုတပိတ်မှောက်ခဲ့စဉ်တုန်းကခံယူထားချက်တွေအတိုင်းအခုလည်းဆက်ပြီးကင်ဆွဲထားတာတွေ့ရမှာဖြစ်ပါတယ်။ကြာထန်းပြီးဖြစ်တဲ့အခြေခံပညာရေးဥပဒေကိုမကြိုက်ဘူးပြင်ဆင်ပေးရမယ်။ဒီအတွက်လက်ရှိ NLD အစိုးရနဲ့ဆက်ပြီးဆွေးနွေးလိုတယ်။အဲ့ဒီလိုပညာရေးဥပဒေကိုပြင်ဆင်နိုင်ခြင်းမရှိသေးလို့သူတို့အနေနဲ့တပိတ်လန့်အောင်မှာမဟုတ်သေးဘူး။ဒီလိုပြောလို့မနေ့ကတည်းကတပတ်ခါပဲလမ်းပေါ်ထွက်ဆန္ဒပြအောင်မယ်လို့ဆိုလိုတာမဟုတ်ဘူးလို့ရှင်းပြကြပါရစေ။ဒါအပြင်အရင်ကတည်းကသူတို့ခံယူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဆက်လုပ်သွားမယ်။ကျောင်းသားတို့ညီလာခံကြီးတည့်ရခေါ်ယူကျင်းပနိုင်ရေးအကောင့်ထယ်ဖော်သွားမယ်။1962ခုနှစ်တုန်းကဆင်ဟနာရှင်ဗိုလ်ချုပ်ကြီးနေဝင်ဖြိုချခဲ့တဲ့ကျောင်းသားသမဂ္ဂအဆောက်အအုံကိုပြန်ပြီးတည်ဆောက်နိုင်အောင်စ조사သွားမယ်ဆိုတာတွေပဲဖြစ်ပါရစေ။ဒီချက်တွေအားလုံးကိုချုပ်ပြီးပြောရရင်ဘဂဒအပါဝင်အချင်းချခံထားရကနေလွတ်မြောက်လာတဲ့ကျောင်းသားခေါင်းဆောင်တွေဟာလက်ရှိဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့တက်လာတာကိုကြိုဆိုကြပေမဲ့ပညာရေးဝန်ကြီးဖြစ်ခန့်အပ်ခံရတဲ့ဒေါက်တာမျိုးသိန်းကြီးကတော့မကြိုက်ကြပါဘူး။ဒါအပြင်အရင်ဖိနှိပ်တဲ့အစိုးရအဆက်ဆက်ခေတုန်းကကင်ဆွဲခဲ့တဲ့ခံယူချက်နဲ့လုပ်ငန်းလမ်းစဉ်တွေကိုလည်းအပြောင်းအလဲမရှိဆက်လက်ကင်ဆွဲထားကြတာကိုတွေ့မြင်ကြရပါတယ်။အဲ့ဒါတွေဟာဒီကနေ့အခြေအနေနဲ့ကိုက်ညီမှုရှိပါရဲ့လားဆိုတာပြန်ပြီးသုံးသပ်တင်ပါတယ်
။ကိုလိုနီခေတ်ကလေးကစခဲ့တဲ့မြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုသမိုင်းကိုပြန်ကြည့်ရင်ပညာရေးကျောင်းသားအရေးဆိုတဲ့ဘောင်ထဲမှာထက်တိုင်းပြည်လွတ်လပ်ရေးတနည်းအားဖြင့်နိုင်ငံလုံးဆိုင်ရာနိုင်ငံရေးနယ်ပယ်ထဲမှာရှိနေခဲ့တာကများပါတယ်။1962ခုနှစ်ဆေးအာဏာရှင်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းပြီးတက်လာတော့လေအစိုးဆုံးဆန့်ကျင်ခဲ့သူတွေဟာကျောင်းသားတွေပဲဖြစ်ပါတယ်။အဲဒီနောက်ပိုင်းကာလတစ်လျှောက်လုံးကျောင်းသားလှုပ်ရှားမှုဆိုတာဟာတကယ်စင်စစ်တော့နိုင်ငံရေးလှုပ်ရှားမှုပဲဖြစ်ခဲ့ပါတယ်။ဒီလိုဖြစ်ခဲ့တာကလည်းသဘာဝကျပါတယ်။တိုင်းပြည်မှာပညာရေးစနစ်မကောင်းဘူး။ပညာရေးစနစ်ဖျက်ဆီးခံရပြီးနေကြနေတယ်။ဒီလိုဖြစ်ရတာဟာနိုင်ငံရေးစနစ်ကြောင့်ဖြစ်ရတာ။အာဏာရှင်စနစ်ကြောင့်ဖြစ်ရတာ။ဒါကြောင့်အာဏာရှင်စနစ်ကိုအရင်ဖြိုဖျက်ဖို့လိုတယ်လို့ခံယူကြတာကြောင့်ကျောင်းသားလှုပ်ရှားမှုဟာနိုင်ငံရေးလှုပ်ရှားမှုဖြစ်နေရတာပါ။1988ခုနှစ်ပြည်သူလူထုတရက်လုံးဒီမိုကရေစီစနစ်ကိုလိုလားတောင်းဆိုတဲ့အချိန်အာဏာရှင်တွေကဒါကိုလှစ်လျူရှုပြီးစစ်အာဏာသိမ်းအကြမ်းဖက်ဖိနှိပ်ခဲ့ပြန်တော့ကျောင်းသားတွေဟာရိုးရိုးနိုင်ငံရေးလှုပ်ရှားမှုဘောင်ကနေကျော်လွန်ပြီးအာဏာရှင်စနစ်ကိုလက်နက်ဆွဲကင်တိုက်ပွဲဝင်တဲ့အဆင့်ထိကူးပြောင်းရောက်ရှိသွားပါတော့တယ်ပြောရရင်မြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုဆိုတာပညာရေးကျောင်းသားအရေးအဝန်းဝိုင်းဘောင်ထဲမှာထက်ဖိနှိပ်တဲ့အာဏာရှင်စနစ်ဖြုတ်ချရေးဒီမိုကရေစီထုံးကားရေးလှုပ်ရှားမှုပဲရောက်နေတာတွေ့နိုင်ပါတယ်အကြောင်းကတော့အာဏာရှင်တွေလက်အောက်မှာက ကျောင်းသားအရေးနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်လွတ်လပ်လပ်လှုပ်ရှားခွင့်မရှိလို့ပဲဖြစ်ပါတယ်
။2010ပြည့်ကနေ2016နှစ်စန်းပိုင်းထိဟာမြန်မာနိုင်ငံအတွက်ထူးခြားတဲ့ကာလဖြစ်ခဲ့ပါတယ်။စစ်တပ်ကိုကြောထောက်နောက်ခံပြုပြီးတက်လာတဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်လှုပ်လာနိုင်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD နဲ့မင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်အဖွဲ့အစည်းတွေရဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုကြည့်ရင်သိနိုင်ပါတယ်။ကျောင်းသားလှုပ်ရှားမှုကတော့ပုံစံတစ်မျိုးဖြစ်လာပါတယ်။ကျောင်းသားအဖွဲ့အစည်းတွေထဲမှာအရွယ်ကျော်လွန်နေပြီဖြစ်တဲ့ခေါင်းဆောင်တချို့နိုင်ငံရေးဘက်ကကူးပြောင်းတာမျိုးမလုပ်ပဲကျောင်းသားခေါင်းဆောင်ဘဝဆက်ခံယူပြီးကျောင်းသားနိုင်ငံရေးဆက်လုပ်ကြပါတယ်။ဒီအထက်တချို့မျိုးဆက်သစ်တကယ့်ငယ်ရွယ်တဲ့ကျောင်းသားခေါင်းဆောင်တချို့လည်းပါဝင်လာကြပါတယ်။ဘလို့ပဲဖြစ်ဖြစ်ကျောင်းသားလှုပ်ရှားမှုဟာနိုင်ငံရေးနယ်ပယ်ကမထွက်နိုင်သေးပေမဲ့ပညာရေးနဲ့ကျောင်းသားအရေးကိစ္စတွေကိုပိုးပြီးရှည်တန်းတင်လာတာကိုတော့တွေ့နိုင်ပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ကာလအခြေခံပညာရေးဥပဒေကိုတပိတ်မှောက်တဲ့ကိစ္စမျိုးမှဖြစ်ပါတယ်။ကျောင်းသားတွေနိုင်ငံရေးလှုပ်ရှားမှုဘက်ရောက်လာရတာဟာတိုင်းပြည်မှာအာဏာရှင်စနစ်ကျဆုံးပြီးဒီမိုကရေစီစနစ်ထွန်းကားလာဖို့ဖြစ်ပါတယ်။အခုတိုင်းပြည်မှာအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်အောင်မြင်မြင်ဖျက်ချော်နေခြင်းဖြစ်ပါတယ်။တက်မတော်ဟာတခြားအဖွဲ့အစည်းတစ်ခုဖြစ်ရပ်တည်နေသေးတဲ့အတိုင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ NLD အစိုးရအာဏာရနေပါပြီ။ဒီအချိန်မှာကျောင်းသားတွေရဲ့အဓိကတာဝန်ဟာ NLD အစိုးရတည်ငြိမ်ရေးနဲ့အလိုအမင်းနှိမ့်ချနေတဲ့ပညာရေးကိုပြန်လည်ထူမှတ်နိုင်အောင် NLD အစိုးရကိုအကူအညီပေးဖို့ဖြစ်ပါတယ်။ဒီရည်ရွယ်ချက်တွေအထမြောက်ဖို့ဆိုရင်အရင်အာဏာရှင်အစိုးရခေတ်တုန်းကလိုရရင်ရမရရင်လမ်းမော်ထွက်ဆန္ဒပြဆိုတာမျိုးလုပ်တင်မတင်ပြန်စဉ်းစားဖို့လိုပါတယ်
။နောက်ထပ်အရေးကြီးတာတစ်ချက်ကတော့ပညာရေးပြန်လည်မြင့်မားအောင်ဆောင်ရွက်ရမှာကျောင်းသားအဖွဲ့အစည်းတွေထဲထဲဝင်တက်တက်ကြွကြွပါဝင်နိုင်ရေးပါ။လက်ရှိကျောင်းသားအဖွဲ့အစည်းတွေကအရွယ်လွန်နေတဲ့ခေါင်းဆောင်တွေနိုင်ငံရေးနယ်ပယ်ထဲဝင်ရောက်လှုပ်ရှားသင့်ပါတယ်။ကျောင်းသားအဖွဲ့အစည်းတွေကိုတကယ်ကြောက်တက်နေကြတဲ့ပိုပြီးငယ်ရွယ်တဲ့ကျောင်းသားတွေလက်ထဲလက်လွှဲတာဝန်ပေးခဲ့ပြီးပညာရေးနဲ့ကျောင်းသားရေးလှုပ်ရှားဖို့ပထမတိုင်းပြည်အရေးနိုင်ငံအရေးဆောင်ရွက်ဖို့ကဒုတိယဆိုတဲ့လုပ်ငန်းလမ်းစဉ်အစ်စ်တွေချမှတ်ဖို့လိုပါတယ်။အကြောင်းကတော့အသွင်ကူးပြောင်းရေးကာလမှာနိုင်ငံရေးလှုပ်ရှားမှုတွေကိုနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးသမားတွေကဆောင်ရွက်ရမှာဖြစ်ပြီးပညာရေးကျောင်းသားရေးတွေကိုကျောင်းသားအဖွဲ့အစည်းတကယ့်ကျောင်းသားခေါင်းဆောင်တွေကပဲဆောင်ရွက်သင့်လို့ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။လာမယ့်အင်္ဂါညဒဲလီလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာလည်းနားဆင်ရအောင်ပါရှင်။
ရပါပြီနော်။ရင်းအစိုးရ၏အဆက်ဆက်လက်ထက်မှာရည်ရွယ်ချက်အမျိုးမျိုးနဲ့တာမန်အရသားတွေကအစတက်ကြွလှုပ်ရှားသူတွေအစုံအေးအေးဖန်စီခံပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။အခုခါဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ကတိပြုထားတဲ့ NLD အစိုးရလက်ထက်မှာရောအခြေအနေချက်တွေကိုဆန္ဒပြဖော်ထုတ်ကြအောင်ပါပါလား။ထုတ်ဖော်တင်တယ်လို့ရောယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0939238555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။တိုက်ရိုက်လိုင်းအစီအစဉ်ကကျေးဇူးပါခင်ဗျာ။
လာမယ့်အင်္ဂါညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ရအောင်ပါရှင
်။မင်္ဂလာနှစ်သစ်ပါရှင်။ပြေကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတီလီဖုန်းနဲ့လည်းဖြောပြေးပေးမယ်အဖြစ်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ညက်တကူဆိုတော့တော်ရရှင်တွေကလည်း VOE ကိုညက်တကူစုမလွားရရေးပြီးတော့ပေးလာကြတာပါနော်။ဒီစာတွေကိုဖော်ပြပေးသွားချင်ပါတယ်။တော်ရရှင်မောင်ဆက်စုလုံးကအခုလိုနှုတ်ဆက်လာပါတယ်။
မြန်မာနေ့တစ်ကူမှာ VOA မြန်မာကဝိုင်းတော်သူဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့တလုံးတဝပြီးပြည့်စုံကြပြီးသတင်းမှန်တွေကိုနောင်လာမယ့်နှစ်စဉ်နှစ်တိုင်းတင်ဆက်နိုင်ပါစေ။မြန်မာနိုင်ငံသူနိုင်ငံသားတွေလည်းရက်သားစစ်စစ်ဒီမိုကရေစီအစိုးရသည်ရဲ့အုပ်ချုပ်မှုအောက်မှာပျော်ရွှင်စွာနဲ့လူအခွင့်အရေးအပြည့်အဝရရှိပြီးမြန်မာပြည်ကြီးထာဝရငြိမ်းချမ်းပါစေ။
လူခွေရဲ့ပြေဝါရှိတဲ့မြန်မာပြည်ကြီးထာဝရငြိမ်းချမ်းပါစေဆိုပြီးတော့ဒီတော်ရရှင်ဆုတောင်းပေးလာတာပါအင်မတန်မှအမင်္ဂလာရှိတဲ့ဆုတောင်းလေးပါနော်ကျေးဇူးတင်ပါတယ်ရှင်ရွှေချင်ညိုးဆိုတဲ့တော်ရရှင်ကတော့အခုလိုမျိုး Facebook မှာမှတ်ချက်ရေးလာပါတယ
်တရင်တင်ပြပုံကိုနှစ်သက်ပါတယ်နှစ်သက်မင်္ဂလာအခါတာမရမှာချမ်းသာကိုစိတ်မြဲကြပါစေပထမလွှင့်စားတော့ကတော့အတန်တိုးပါတယ်အခုတော့မတိုးတော့ပါဘူ
းကျမတို့ VOA ရုပ်မြင်သံကြားအစီအစဉ်ကို Facebook မှာတိုက်ရိုက်ထုတ်လွှင့်ပြသပေးတာကိုသူဆိုလိုတယ်ထင်ပါတယ်ရှင်VOA ရဲ့ရုပ်မြင်သံကြား Facebook ကနေတိုက်ရိုက်ထုတ်လွှင့်မှုကိုကြည့်ရှုအားပေးပြီးတော့ရေးလာကြတဲ့ Facebook ကမှတ်ချက်တွေကိုလည်းပြောပြပေးကြပါတယ်။ကိုလူချောကတော့
VOA ဝိုင်းတော်သားများနှစ်သစ်မှာတာတာရာရာနဲ့လောက်ကင်များအောင်မြင်ပါစေ။နှစ်စဉ်နှစ်တိုင်းလည်းသတင်းများကိုအောင်မြင်မြင်နဲ့တင်ပြနိုင်ပါစေ။နောက်နှစ်များမှာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ
်။စောစောကတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုအခုလိုဆုတောင်းပေးလာတာပါ
။ VOA သတင်းဌာနမှတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းအားလုံးနှစ်တကူမှာမင်္ဂလာပေါင်းနဲ့ပြည့်စုံပြီးတော့တာယာပျော်ရွှင်ချမ်းမြေ့ပါစေလို့ဆုမွန်ကောင်းတွေပို့သလိုက်ပါတယ်
။တန်ဝင်းဆိုတဲ့တော်ရရှင်ကလည်
းမင်္ဂလာပါခင်ဗျာဒီလိုတိုက်ရိုက်ကြည့်နေအောင်လုပ်ပြီးတာမြန်မာဘာသာနဲ့ Facebook မှာ VOA ပဲရှိပါသေးတယ်ကျန်တဲ့မီဒီယာတော့မတွေ့သေးပါဘူးအခုဆိုရင် Radio မသုံးတာတော့ကြားပါပြီ2012တုန်းကဖုန်းအင်တာနက်ကပဲသုံးပြတော်တယ်လေ1998ခုနှစ်ကတည်းက Radio သုံးတာအလုံးပေါင်းရာခိုင်နှုန်းလောက်တော့ရှိနေပါတယ်လုံးဝအသံမရှင်းတဲ့ရေဒီယိုလဲ80ခန်းလုံးရှိပြီးတော့နေရာပြောင်းရွှေ့ရတာကြောင့်သူများကိုပေးရခံရတာလဲ100ခန်းလောက်ရှိပါတယ်လုံးဝနားထောင်မရလို့ရိုက်ခွဲပြလိုက်တာလဲ900ခန်းလုံးရှိပါတယ်နှစ်မျိုးလုံးပြင်တာလဲ900ခန်းလောက်ရှိပါတယ်အခုဆိုရင်တော့ရေဒီယိုဘောကဝိကျွတ်တော့ပါပြီဗျာ
တန်ဝင်းဆိုတဲ့တော်ရရှင်ကသူအခုလို Facebook မှာရုပ်မြင်သံကြားအစီအစဉ်ကြည့်လို့ရတာအရန်အဆင်ပြေပါတယ်ရေဒီယိုကအကြတဲ့ချက်မကြတဲ့ချက်တစ်လျှောက်လုံးဖြစ်လာခဲ့လို့ပါဆိုပြီးတော့ရေးလာတာပါမင်္ဂလာရှိတဲ့နှစ်သစ်ဖြစ်ပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့ညီမငယ်ကတော့အဆက်ပေါ်ဖြစ်ပါတယ်ရှင်
။ပျော်ရွှင်စရာနှစ်သစ်မှာချစ်သူခင်သူတွေနဲ့အတူစိတ်ရောကိုယ်ပါလမ်းဆန်းကျန်းမာပြီးစီးပွားအောင်မြင်ကြံစီတိုင်းအထမြောက်လို့အယယအဆင်ပြေဘေးမတည်ရမခပဲနှစ်သစ်ကူကိုဖျက်ဆီးနိုင်ကြပါစေလို့ဆုမကောင်းတောင်းရင်ရည်လောင်းခဲ့ပါစေနော်။ Happy မြန်မာ New Year ဖြစ်ပါစေရှင်။
ခုလိုမျိုးမင်္ဂလာရှိတဲ့နှစ်သစ်ချိန်ခါမှာမင်္ဂလာသတင်းတစ်ပုဒ်ဖြစ်တဲ့တကြံတွင်းမှာမှုကင်းနေကြဆင်းသွားတဲ့ Super View ကနေသတင်းတင်ဆက်ပေးခဲ့တာပေါ်မှာသရရှင်တွေတုံ့ပြန်ရေးသားလာကြတာကိုလည်းပြောပြပေးချင်ပါသေး။ရန်ကုန်မဟာတကြံပွဲတော်ကာလအရင်နှစ်တွေလိုမဟုတ်ဘဲနဲ့လုံခြုံရေးကောင်းမွန်လာတဲ့အပြင်ပြည်သူတွေဘက်ကလည်းရဲတပ်ဖွဲ့နဲ့အပြုသဘောပူးပေါင်းပြီးတော့စနစ်တကျဆောင်ရွက်လာတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးအာဏာပိုင်တွေကပြောသွားတာပါ။ဒါ့အပြင်ရန်ကုန်မြို့မှာစီးပွားဖြစ်ရေကစားမန်တက်ကြီးတွေပိတ်ပင်ခဲ့တာပေါ့ဝေဖန်မှုတွေရှိခဲ့ပေမဲ့ရက်ခွက်အလိုက်ရေကစားမန်တက်တွေဖျော်ဖြေရေးစင်တွေအများပြားရှိလာတဲ့အတွက်ပြည်သူတွေပျော်ပျော်ရွှင်ရွှင်ရေကစားနိုင်တဲ့အကြောင်းလဲရန်ကုန်ဒေသခံတွေကပြောတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ VOA ကတင်ဆက်ပေးခဲ့တဲ့သတင်းပေါ်မှာမှတ်ချက်ပေးလာတဲ့တော်ရရှင်တချို့ရဲ့ဒီ Facebook ပေါ်ကမှတ်ချက်စကားတွေကိုကောက်နှုတ်ပြီးပြောပြပေးခြင်းပါတယ်ရှင်ဇော်တီဟတ်ထက်ဆိုတဲ့တော်ရရှင်က
ကောင်းပါတယ်ဒီနေ့တကြံကအပျော်ကျူးသူတွေအများကြီးရှိပေမဲ့တရုတ်ပြက်စိတ်ပြက်စရာဝက်စားဆင်နာမျိုးကခုနာမျိုးတိတ်မတွေ့ရပါဘူးရဲရရင်ထင်းတွေကလည်းယင်းတွေကဖြစ်ပေါ်လာတဲ့စေတနာနဲ့ကျင့်ဝတ်အတိုင်းထင်းထင်းဆောက်ရှောက်တာမျိုးတွေတွေ့ရပါတယ်။ဒီနှစ်မြန်မာနှစ်ကူကတော့မင်္ဂလာကျက်တည်တိုးလာတဲ့နှစ်ပါပဲ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကောင်းမြတ်သူရဲ့အမြင်ကတော့ဒီလိုပါ
။ဇိုးအပ်တဲ့လက်ထက်မှာအရန်ဝမ်းသာစရာပါပဲ။ပြည်သူနဲ့အစိုးရဝိုင်းဝန်းဝန်းဝန်းရှိလာရင်မြန်မာနိုင်ငံကြီးမကြခင်ကမ္ဘာလယ်မှာလက်မထောင်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အပြောင်းလဲကိုမလိုလားတဲ့သူတွေမပျော်နိုင်တဲ့သူတွေလည်းအများနဲ့အတူပျော်နိုင်အောင်ကြိုးစားကြပါကိုကြောင့်လည်းသူများကိုဒုက္ခမပေးကြပါနဲ့တင်ဟာတိုင်းပြည်နဲ့လူမျိုးအတွက်စူးညောင်းခလုတ်မဖြစ်ပါစေနဲ့ကိုစိတ်ကိုကိုပြန်ဆန်းစစ်ပြီးတော့ငါးနှစ်တာအတွင်းနိုင်ငံအကျိုးတစ်ဖက်တစ်လမ်းကတည်ဖို့ဆောင်ရွက်ကြနိုင်ပါစေလို့ဆုတောင်းသတိပေးလိုက်ပါတယ်ဗျာ
ဒါကတော့တကြံတွင်းမှာမှုကင်းကြဆင်းသွားတယ်ဆိုတဲ့သတင်းပေါ်မှာကျွန်တော်တို့ VOA သတင်းတင်ဆက်ပေးမှုကို Facebook ပေါ်က VOA ပရိသတ်တုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဦးမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ဖျော်ပြပေးကြပါရစေ။ Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်3ချိန်နေတဲ့တချင်လေးပဲဖြစ်ပါတယ်။ Megan Trainor တီးဆိုထားတဲ့ No ဆိုတဲ့တချင်မှာသူ့ရဲ့ဒုတိယမြောက် Studio Day Album Thank You တွေကတချင်းဖြစ်ပြီးတော့မလမှာထွက်လာတဲ့တချင်းပဲဖြစ်ပါတယ်။စထွက်ထွက်ချင်းမှာပဲ Billboard Radio တချင်းများစီးမှာနံပါတ်21ချိတ်ခဲ့တာကြောင့် Lady Gaga ရဲ့ Born This Way တချင်းပြီးသွားရင် Radio စီးမှာထွက်ထွက်ချင်းအမြင့်ဆုံးရောက်တဲ့တချင်းပဲလည်းဖြစ်ပါတယ်။ Billboard Hot 100 ဒေးစင်းမှာလည်းနံပါတ်3ကိုအမြင့်ဆုံးရောက်လို့သူအဲ့ဒီလိုမျိုးနံပါတ်3ချိတ်ပြီးတော့အမြင့်ဆုံးရောက်တာဒီသချင်းကဒုတိယမြောက်ဒေးဖြစ်ပါတယ်ဒီသချင်းကိုဝေဖန်ရေးစရာတော်တော်များများကလည်းချီးကျူးနေကြတာပါဒီတော့ဒီ Billboard Hot အဖြစ်ဆုံး ဒေးတရာဆင်မှာနံပါတ်3ချိတ်တဲ့မေဂန်ထရိုင်နာရဲ့နိုးဆိုတဲ့သချင်းလေးဖွင့်ပြပေးကြပါမယ်နားဆင်ကြည့်ပါအောင်နော်
I think it's so cute and I think it's so sweet how you let your friends encourage you to try and talk to me but let me stop you there oh before you speak
is no my sign is no my number is no you need to let it go you need to let it go need to let it go
no no no
my name is no my sign is no my number is no you need to let it go you need to let it go need to let it go
no no no
what you gonna say you ain't running game they cannot believe in every word call me beautiful so original telling me I'm not like a is no my sign is no my number is no you need to let it go you need to let it go need to let it go
no no no
my name is no my sign is no my number is no you need to let it go you need to let it go need to let it go
no no no
thank you in advance I don't wanna dance I don't need your hands all over me if I want a man then I'ma get a man but it's never my
ဆိုထားတဲ့ no ဆိုတဲ့တခြင်းဖြစ်ပါတယ်ရှင်။သောရရှင်တွေအတွက်မွေးနေ့ဒီလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝါဝါနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ကိုပိုင်အမြင်တွေကိုလို့လွတ်လပ်ထုတ်ဖော်ရေးလာကြတဲ့စာရီထဲမှာသောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်။ဒီ
တော့ဗီအိုကိုဟိုးရင်တွေကအားပေးလာတဲ့ပြည်သက်တယောက်လည်းဖြစ်ပါတယ်။ကျွန်တော်ဗီအိုအတန်လှွင့်ချက်တွေကိုဟိုးငငယ်ကလေးပွားတွေကနားဆင်လာခဲ့တာပါ။မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကိုထောင်980ခုနှစ်အရေးခင်ကာလမှာကတည်းကနားဆင်ခဲ့တာပါ။မြန်မာနိုင်ငံဟာ1980ခုနှစ်ကတည်းကမငြိမ်သက်ဖြစ်နေတာယနေ့ထိပါပဲ။ခေါင်းဆောင်ပိုင်းတွေပြောင်းနေ၊လူသာပြောင်းနေ၊မူကားတော်မပြောင်းလဲခဲ ကျွန်တော်တို့ကစုရဝန်ထမ်းတွေမပါပါဘူးတနေ့လို့တနေ့စားတွေပါနှစ်90လောက်ခါသီးမှုတွေကိုရင်ဆိုင်ကြရတာပါအခုလို့ရတားစုရပြောင်းလိုက်တာကမြန်မာပြည်သူလူထုအတွက်အရှိကနေဝင်ထွက်လာတယ်လို့ပါပဲကြံခဲ့တဲ့အကျင့်စုစနစ်စုတွေကိုအသိရှိပယ်ရှားသွားမယ်ဆိုရင်မြန်မာနိုင်ငံဟာနောက်59နှစ်တွေမှာရှိတော်အောင်ရှာမှာဆင်းရဲတဲ့နိုင်ငံဖြစ်ကနေလူမြောက်နိုင်မှာပါလို့ပြောကြားလိုပါတယ်
ဗီဒီယိုတန်လွှင့်ဌာနကိုလည်းအထူးကျေးဇူးတင်ပါတယ်ဆိုတော့တော်ရရှင်သူရဲ့ကိုပိုင်းထင်မြင်ယူဆချက်ကိုထုတ်ပေါ်လာတာဖြစ်ပါတယ်ရှင်တော်ရရှင်နေပေးစာတွေကိုဒီမှာရင်ရက်ချင်ပါတယ်เนาะနောက်ပိုင်းမှာတော့အမွေးနေ့တေးလက်ဆောင်တချင်တပုတ်နဲ့ဖြောပြပေးအောင်မှာဖြစ်ပါတယ်ကျွန်တော်တို့ဗီဒီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက
ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒေတာလာတဲ့တော်ရရှိမျိုးကိုအလှည့်ပေးစင်ပါတယ်ရှင်။ April 20ရက်နေ့မှာကြာရောက်တဲ့မေမေဒေါ်ကြော့သားရဲ့မွေးနေ့အတွက်အဝေးရောက်သားမောင်နိုင်တမီးလွယ်လွယ်နဲ့မြီလီရှွန်းနိုရာဝင်းကမြန်မာနှစ်သက်နဲ့အတူမွေးနေ့မှာမေမေဒေါ်ကြော့သားစံစံမှမှာနဲ့ပျော်ရွှင်အေးချမ်းပါစေလို့အဝေးကနေပြီးတော့ဆုတောင်းပေးလိုက်ပါတယ်။ VOA ဝိုင်းတော်သားတွေစံမှချမ်းသာကြပါစေ။
VOA ကိုစာမေးဖြစ်ပေမဲ့လည်း VOA အစီအစဉ်တွေကိုအမြဲတမ်းနားထောင်လာတာအနှစ်30ကျော်ပါပြီ။အစီအစဉ်အားလုံးကိုလည်းနှစ်သက်သဘောကျပါတယ်။ဆိုပြီးစာရေးလာတဲ့သောရရှင်ကတော့ဒေါ်ဝင်းဝင်းမြတ်ဖြစ်ပါတယ်။ဒီသောရရှင်ကဖြစ်နိုင်မယ်ဆိုရင်တေးသချင်းတောင်းကြပါတယ်။ April 3ရက်နေ့မှာမွေးနေ့ကြရောက်တဲ့မွေးနေ့ရှင်ညမဒေါက်တာလှလှဝင်းအတွက်တင့်တော်တဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးစေချင်ပါတယ်။ပသိမ်မျိုးကအမဝင်းဝင်းမြတ်နဲ့ညမတူမများကမွေးနေ့လက်ဆောင်ပါပါတယ်။ညမမွေးနေ့မှာပျော်ရွှင်ပါစေ။ဘာသာသာသနာအကျိုးအများအကျိုးဆောင်ရွက်နိုင်ပါစေဆိုပြီးတော့မွေးနေ့ဆုမွန်တောင်းလာပါတယ်ရှင်။တကယ်တော့ဒီတော်ရရှင်ကတကြံတချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတာပါ။ဒါပေမဲ့ကျမတို့ဒီ VOA ကနေပြီးတော့နေ့စဉ်အစီအစဉ်တိုင်းမှာတကြံတွင်းကာလအထူးတေးလက်ဆောင်ဖြစ်နေတကြံတချင်းလေးတွေထုတ်လွှင့်ပေးနေတာမလို့ဒီနေ့နှစ်ဆန်းတရနေ့မှာတော့ကျမဒီတော်ရရှင်ကိုနိုင်တဲ့မိသားစုမေမေတော်ကြောတာအတွက်တောင်းဆိုရဲအားလုံးအတွက်လည်းအတိတ်ပဲပြေးသွားတဲ့တခြင်းလေးထုံးလွှင့်ပြေးကြပါရနော်။ဒီရမိုတည်ဆူထားတဲ့အိမ်ဆိုတဲ့တခြင်းလေးကိုဒီတေးတောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရရှင်။နားဆင်ကြပါဦးနော်။
ဘာနေမှာကုလုံးရခေါ်စုခဲ့အိမ်။ရင်းရွေးလက်ထဲဝါသွားဆင်စင်းနေအိမ်။ပြူထန်တွေကရင်ငါတဲ့နီမိုးအိမ်။နှလုံးသားတွေနှွေးထွေးရင်ဒါဟာလေအိမ်။
ခေါ်လုံးရခေါ်ဆူခဲ့ဤရံရွေလက်တဲဝါစွာဆင်ဆွေနေဤကျူထန်တွေကရံငါတနီမို့ဤလောငါရင်တွေထွေးရင်ဒါလဲဤအဲ့ဒီအိမ်မမီတီယာဘာသာတရားရင်ကဘာမြေကိုဖြူစင်စွာအကျဉ်းသားများဝေးဆိုင်ရတွေ့တာရတည်ရင်တွေတွေဆဲလဲတဲ့ like a city ချစ်ချင်တွေ
လေးလေးတွေမြချီဟိုလေ
းကဘာမြေမှာအစ်တအိမ်ကိုစောက်ချမယ်လေ
မြချင်တွေမြချင်တွေ
ကဘာမြေမှာငင်သာစွာဆီဆင်းမို့လေ
ဒီရမိုတီဆိုထားတဲ့အိမ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့အဝေးဘဏ်ချန်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ This is so a bien mal bien aimer. La va que a bien ma que ta ti me. Yem we ma tin na do jo an ye. To make this season new to do ka.
မရေးသံတော်ကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်တင်ဆက်ပေးပါမယ်။ကိုသားညွန်ဦးနဲ့အတူမခင်ဖြူထွေးကတင်ပြပေးထားတာဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံမှာတော့သတိဆန်ရုံတစ်ခုကချင်ပန်စီတစ်ကောင်ထွက်ပြေးလွမြောက်လာပြီးတက်ကျိုးတွေပေါ်ရှောက်ပြေးနေတဲ့အတွက်မေးစည်းတက်တဲ့ပြစ်ခတ်ဖမ်းဆီးခဲ့ရပါတယ်။အသက်24နှစ်အရွယ်ရှိပြီဖြစ်တဲ့ချာချာဆိုတဲ့ဒီချင်ပန်စီဟာပြီးခဲ့တဲ့လတုန်းကသူ့လိုပဲသတိဆန်ရုံကနေထွက်ပြေးလို့မေးစည်းနဲ့ပြစ်ခတ်ဖမ်းဆီးတဲ့အခါမှာရေကန်နဲ့ကြရင်းနှီးသိမ်းဆုပ်ခဲ့တဲ့မြင်းကြားထက်တော့ပိုပြီးတော့ကန်ကောင်းပါတယ်။ဆန်တန်းယာဂီယာမှာသတိဆန်ရုံကလွမြောက်ခဲ့တဲ့ဒီချင်ပန်စီကိုတာဝန်ရှိသူတွေလိုက်ဖမ်းတဲ့အခါဓာတ်တိုင်တွေပေါ်တက်ပြေးခဲ့တာဖြစ်ပါတယ်။ဒီအဖြစ်ပြက်တွေအကုန်လုံးကိုရုပ်မြင်သံကြားမှာတိုက်ရိုက်ပြသခဲ့တဲ့အတွက်လည်းဟိုးလေးတကျော်ဖြစ်ခဲ့တာပါ။မေးစင်းနဲ့အပြစ်ခံရပြီးစေးသတိပြန်လည်လာတဲ့အချိန်မှာဓာတ်တိုင်ကိုစုပ်ကင်ထားတဲ့လက်တွေပြေရော့ပြီးအောက်ကိုပြုတ်ကျခဲ့တာပါ။အဲ့တောင်မှတော့ဆောင်းတဲ့တေစာထုတ်ပေါ်ပြီးရေးပေါ်ကားပေါ်ကိုတင်ဆောင်ခဲ့တာပါ။သတိဆန်ရုံတာဝန်ရှိသူတွေကတော့ဒီချင်ပန်စီလေးထိခိုက်ဒဏ်ရာမရခဲ့ဘူးလို့ပြောပြီးတော့ဘာကြောင့်လွတ်မြောက်သွားရတယ်လဲဆိုတာကိုစုံစမ်းနေပြီလို့ပြောပါတယ်။ဂျပန်နိုင်ငံမှာတော့သတိဆန်ရုံဝန်ထမ်းတွေအတွက်သတိဆန်တွေလွတ်မြောက်သွားရင်ဘယ်လိုလုပ်ရမလဲဆိုတာကိုနှစ်စဉ်ဝတ်စုံပြည့်လေ့ကျင့်လေးရှိပါတယ်ရှင်။
6 ပေကျော်8မီတာလောက်ရှိတဲ့မြွေကြီးတစ်ကောင်မလေးရှားနိုင်ငံမှာပြီးခဲ့တဲ့အပတ်ကြာသပတေးနေ့ကဖမ်းမိသွားပါတယ်။လူတွေဖမ်းမိတဲ့မြွေတွေထဲမှာအရှည်ဆုံးမြွေကြီးဖြစ်နိုင်တယ်လို့သတ်မှတ်ထားကြပါတယ်။ပြည်နယ်ကျွန်းမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းတွေအားတစ်ခုကတစ်ပေအောင်မှာမြွေကြီးကိုတွေ့ရှိခဲ့တာပါ။ဒါပေမဲ့လို့အဲ့ဒီတနင်္လာနေ့မှာပဲဥတွေဥချပြီးတဲ့နောက်ဖြစ်ဆုံးသွားပါတယ်။ဗြိတိန်နိုင်ငံထုတ် Guardian သတင်းစာရဲ့အဆိုအရတော့လူတွေဖမ်းဆီးထားတဲ့မြွေတွေထဲမှာအရှည်ဆုံးလို့သတ်မှတ်ထားတဲ့Guinness မှတ်တမ်းဝင်မြွေဟာ American ပြောင်စု Missouri ပြည်နယ် Kansas City မှာရှိတဲ့9.69 မီတာ25ဖီလောက်ရှိတဲ့မီဒူဆာခေါ်တဲ့စပုံးမြွေကြီးဖြစ်ပါတယ်။အခုမလေးရှားမှာဖမ်းမိတဲ့မြွေကြီးကမီဒူဆာထက်ကီလိုဂရမ်90ပိုလေးပါတယ်။1912ခုနှစ်ကအင်ဒိုနီးရှားမှာမြွေကြီးတစ်ကောင်ကိုအသေးပြတ်တက်ရခဲ့ပြီးတော့အဲ့ဒီမြွေကြီးကတော့10မီတာအထိရှိတယ်လို့သတင်းစာတွေမှာရေးခဲ့ပူပါတယ်။
တဲ့ငယ်ပါရီမျိုးကငမန်းကန်ထဲမှာတော့ကန်ကောင်းပြီးကန်ဆန်းပဲပေါက်သူတွေတညတာသွားအိတ်လို့ရပါပြီ။ဒီအစီအစဉ်ကိုတော့အိမ်ခန်းနေရာစစ်ဆေးပေးတဲ့ American Airbnb ကုမ္ပဏီကလုံဆောင်တာဖြစ်ပြီးကန်ကောင်းသူတွေကငမန်း35ကောင်ပတ်လည်ဝိုင်းနေတဲ့ငါးကန်ထဲကဖန်ပေါင်းဆောင်ထဲမှာကြပြဆန်းဆန်းတညတာသွားရောက်အိတ်ဆက်နိုင်တာဖြစ်ပါတယ်။ဒီဖန်ပေါင်းဆောင်ထဲမှာပဲဖျောင်းနိုင်မီထုံမီညစာအတူစားနိုင်တယ်လို့ဘေးနားပတ်လည်ကကူးခတ်နေတဲ့ငမန်းတွေကိုကြည့်နိုင်တာပါ။အမေရိကန်ကမ္ဘာလက်ခီးတဲ့ကင်မလီဒူးကတော့သူ့ဤစားတဲ့အထူးပြီးခဲ့တဲ့အင်္ဂါနေ့ကတွားရောက်ခဲ့ပြီးသူ့ရဲ့အတွေ့အကြုံအရတော့အရန်ကိုအေးဆေးပြီးစိတ်ချမ်းသာဖို့ကောင်းတယ်လို့ပြောပါတယ်။ဒီငမန်းကန်ကိုတခြားအချိန်တွေမှာတော့ငမန်းတွေရဲ့မျိုးပွားပုံနေထိုင်ပုံတွေကိုသူ့သေသနာလုပ်ဖို့အတွက်အသုံးပြုမှာပါ။ဒီငမန်းကန်ကိုတည်ဆောက်ဖို့အတွက် Airbnb ကုမ္ပဏီကအကုန်ကြခံထားတာဖြစ်ပြီးဘလောက်ကုန်ကြတယ်ဆိုတော့မပြောပါဘူး။ဒီနေရာမှာအခုလိုတညတာအိတ်ခွင်အတွက်ဘာကြောင့်မလို့ဒီငမန်းတွေနဲ့တညတာအတူအိတ်ဆက်ချင်ရတာလဲဆိုတာကိုစောက်လုံးရေ900လောက်ရှိတဲ့ဒီစာစီစာကုန်းရေးရပါတယ်ရှင
်ခေါသားညုံဦးနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညပိုင်းရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်။အီကွေဒေါ်နိုင်ငံတွင်လှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တေဆုံးသူအရေအတွက်89ဦးအထိတိုးလာပြီးရာနဲ့ချီတန်းရာရရှိပါရယ်။အရေးပေါ်အခြေအနေဆိုင်ရာတာဝန်ရှိသူတွေရဲ့ညွှန်ကြားချက်တွေကိုပြည်သူတွေဘက်ကလိုက်နာကြဖို့ကိုလည်းဒုတိယသမ္မတဟော့ကီဂလတ်စ်ကပန်ကြားထားပါရယ်။မကြမ်းသေးခင်ကဂျပန်တောင်ပိုင်းမှာလှုပ်ခတ်ခဲ့တဲ့ငလျင်တန်းခံရသူတွေအတွေ့ဂျပန်ကယ်ဆယ်ရေးအဖွဲ့တွေနဲ့အတူအမေရိကန်တပ်ဖွဲ့ဝင်တွေကပူးပေါင်းဆောင်ရွက်နေကြပြီးဒီနေ့တနင်္ဂနွေနေ့မှာတော့အမေရိကန်ကမ်းတွက်တပ်ဖွဲ့ကရဟတ်ယင်ဟာအိုကီနာဝါကျွန်းကနေထွက်ခွာသွားပါတယ်လိုအပ်တဲ့အကူအညီတွေပေးဖို့အတွက်ဂျပန်အစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းဂျပန်နိုင်ငံအခြေဆိုင်အမေရိကန်လေးတပ်အကြီးအကဲတပ်မှုကြီးဒုတိယဗိုလ်ချုပ်ကြီးဂျွန်ဒေါ်လန်ရဲ့ညင်ညာချက်ကဖော်ပြပါတယ်သမရရဲ့ပြစ်ဒဏ်လူငယ်ခွင့်နဲ့မြန်မာနိုင်ငံတော်ဝန်အကျဉ်းထောင်တွေကနေအကျဉ်းချခံရသူတချို့ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့မှာလွတ်မြောက်လာကြပါတယ်။နိုင်ငံတော်ဝန်အကျဉ်းချနေသူတွေတဲက83ဦးကိုသမရကပြစ်ဒဏ်လူငယ်ခွင့်ပြုကြောင်းသမရရုံးကကြေညာခဲ့တာဖြစ်ပါတယ်။ပြစ်ဒဏ်လူငယ်ခွင့်နဲ့လွတ်မြောက်လာသူတွေကတော့ပြီးခဲ့တဲ့အစိုးရလက်ထက်ကပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချခံခဲ့ရသူတွေဖြစ်ပြီးသူတို့ရဲ့နိုင်ငံရေးတက်ကြွလှုပ်ရှားမှုတွေကြောင့်ပြစ်မှတ်ထားခံခဲ့ရတာလို့လည်းအများကရှုမြင်ပါတယ်။မြောက်ကိုရီးယားနိုင်ငံကနိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုကိုအံတုပြီးပြင်စမားမြောက်နျူကလ িয়ার ဆန့်သတ်မှုလုပ်ဖို့ပြင်ဆင်နေတယ်လို့တောင်ကိုရီးယားယုံဟပ်သတင်းဌာနကပြောဆိုလိုက်ပါတယ်
။သတင်းချင်းချုပ်ကိုမတိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vidat Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးသလို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။မြန်မာနှစ်သက်ကူမင်္ဂလာအခါသမယနှစ်ဆန်းတရက်နေ့တနင်္ဂနွေညနေခင်းမှာသောတာရှင်တွေရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.